in Burmese.
ငါညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂတ်စ်လ3ရက်ခြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line meter 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့မနေ့ကကျင်းပတဲ့စကားစစ်ထိုးပွဲမှာတော့ဒုသမ္မတအောင်ဂျိုးဘိုင်ဒန်နဲ့ကျန်ကိုစလီအပြန်အလှန်ထိုးနှက်ခဲ့ကြပါတယ်။ရခိုင်ပြည်နယ်အကြက်တင်းနဲ့ပတ်သက်လို့စိုးရိမ်ရောင်းတဲ့ရရှိပြည်နယ်နဲ့ဝမ်ဝမ်ကြိုးပမ်းသွားကြဖို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကအာဆီယံညီလာခံတွေအတွင်းမှာတိုက်တွန်းသွားပါတယ်။ဆက်ရဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါသတင်းနေပြီးနားဆင်ရမယ့်ထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီကတင်သွင်းတဲ့အစည်းအခမ်းအနားပတ်သက်လို့ဒီကနေ့လွှတ်တော်မှာဆွေးနွေးခဲ့ကြတာမှာတော့
ဒီလိုဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲနိုင်မှသာဘိုးချုပ်ကံမှုကိုချိုးချနိုင်မှာဖြစ်ပြီးပြည်ထောင်စုနဲ့ပြည်နယ်အကြားမှာလုတ်ပိုင်ခွင့်အာဏာဖွဲ့ဝဲ
ခြင်းရခိုင်မျိုးသားပါတီကဥဖေသန်းပြောသွားတာဖြစ်ပါတယ်ဒီကြောင့်ကိုမကြခင်မှာနားဆင်ရပါပါဒါပြင်ကုလသမဂ္ဂဝန်ထမ်းတွေနဲ့ထိုင်းမြန်မာအစိုးရတာဝန်ရှိသူတွေထိုင်းမြန်မာနယ်စပ်ကအဖွဲ့အစည်းတွေကိုတွားရောက်လည်လာခဲ့တဲ့အကြောင်းအပါဝင်မင်းညားကအမေရိကန်ပြည်ထောင်စုမှာပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမရလောင်းဖြစ်ဖို့ဝင်ရွေးခံကြမဲ့ကိုယ်စားလောင်းတွေရဲ့စကားစစ်ထိုးပွဲအကြောင်းကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်ဝင်းလိုက်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
2020အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တဲ့ရှီရန်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာပါတီရင်းကပြန်ဖက်ကိုယ်စားလှယ်နဲ့မင်းညားကစကားစစ်ထိုးပွဲတွင်အပြန်အလှန်ထိုးနှက်ခဲ့ပါတယ်။တိုင်းပြည်ရဲ့အသက်ဝိညာဉ်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့ကြောင်းမီရှိဂန်ပြည်နယ်ဒီထရိုက်မြို့ကဒီမိုကရက်ကိုယ်စားလှယ်လောင်းနေရဲ့ဒုတိယနေ့စကားစစ်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောဆိုသွားတာပါ။ဒါမှမဟုတ်ပြန်ဖက်အမျိုးသမီးကိုယ်စားလှယ်ကမလာဟဲရစ်ဒီသတင်းပတ်ထည်အစုပြုခဲ့တဲ့ကျမ်းမာရေးဆက်ရှောက်မှုအစီအစဉ်ဟာရှုပ်ထွေးတယ်လို့ယူဆကြောင်းဒုသမ္မတဟောင်းကပြောဆိုရမှာတော့စကားစစ်ထိုးပွဲတွင်သူ့ဘေးမှာရှိနေတဲ့ကယ်လီဖိုးနီးယားပြည်နယ်ထက်လွတ်တော်အမတ် Harris ကဖတ်မကြည့်လို့နားမလည်တာဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ထက်လွတ်တော်အမတ် Harris နဲ့သမ္မတလောင်းယူဘဲမှာရှေ့တန်းရောက်နေတဲ့ကိုယ်စားတချို့ကလူလာနေတယ်လို့အစိုးရကကျမ်းမာရေးဆက်ရှောက်မှုစနစ်ကိုကင်တွယ်မဲ့အစီအစဉ်တွေကိုတော့ဒုသမ္မတဟောင်းကစန့်ကျင်ထားပြီးသမ္မတဟောင်း Barack Obama လက်ထက်ကဥပမာကဲလို့ထင်ရှားတဲ့ဖုန်းတော့တတဲ့ကျမ်းမာရေးဆက်ရှောက်မှုစနစ်ကိုပုံမကောင်းမွန်အောင်ပြင်ဆင်ပြီးကျင့်သုံးရေးကိုဒုသမ္မတဟောင်းကထောက်ခံထားတာပါစကားစစ်ထိုးပွဲမှာပါဝင်ခဲ့သူ New Jersey ပြည်နယ် New York မြို့တော်ဝင်ဟောင်း American နယ်ပွား American African နယ်ပွား American နိုင်ငံသားထက်လွတ်တော်မှ Cory Booker ကလည်းလူမဲတွေအများအပြားမတရားအရေးယူခံခဲ့ရတဲ့1994ခုနှစ်ကရာဇဝတ်မှုတပ်ဖြတ်ရေးဥပဒေချမှတ်ရမှာဒုသမ္မတဟောင်းကထောက်ခံမှုပေးခဲ့တာကိုလည်းထိုးနဲ့ဝေဖန်သွားခဲ့ပါတယ်
အီရန်နိုင်ငံရဲ့ဝန်ကြီးအပေါ်အမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်တဲ့ကိစ္စဟာကလေးဆန်တဲ့လို့ရဖြစ်ကြောင်းအီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ပြောကြားလိုက်ပါတယ်။ကြိုတင်ကန့်သက်ချက်တွေမထားဘဲအမေရိကန်ကအီရန်နဲ့ဆွေးနွေးလို့ကြောင်းပြောဆိုနေပေမဲ့သူတို့နိုင်ငံရဲ့ဝန်ကြီးကိုတော့တန်ခတ်အရေးယူလိုက်တယ်လို့ရုတ်တံကတစင်ပြောကြားတဲ့မင်းကွန်းထဲမှာအီရန်သမ္မတကထည့်သွင်းပြောကြားခဲ့တာပါ။အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်အပေါ်အရေးယူတန်ခတ်မှုဟာလို့ရလို့ဆင်မဟုတ်တဲ့ထူးခြားတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အကြီးအကဲရှိတဦးကပြောပါတယ်။ဝန်ကြီးဇာရက်ဖာအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကအထူးပြစ်မှတ်ထားရေးယူထားတဲ့နိုင်ငံသားတွေနဲ့ပိတ်ပင်လိုက်တဲ့လူပုဂ္ဂိုလ်တွေစီးရင်တဲ့မကြသေးခင်ကပဲထည့်သွင်းလိုက်တဲ့အီရန်ခေါင်းဆောင်အယာတိုလာအလီခါမေနီရဲ့ကိုစားဒါမှမဟုတ်ကိုစားအသွင်လှုပ်ဆောင်နေတယ်လို့ရေးယူတန်ခတ်မှုချမှတ်တဲ့သမ္မတရဲ့အမိန့်စာထဲမှာဆွဆွဲထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယုတ်ကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်လာအောင်လုပ်တဲ့အီရန်အာဏာရှင်ရဲ့အရင်းမြစ်တွေကိုလက်မခံကြောင်းတဆင့်တက်ပြီးပြသလိုက်တာဖြစ်တယ်လို့ပြောပါတယ်သူအနေနဲ့အီရန်နိုင်ငံရဲ့ပြင်ပမှာအကျိုးစီးပွားနဲ့ပိုင်ဆိုင်မှုရှိမနေတဲ့အတွက်အမေရိကန်ရဲ့တန်ခတ်အရေးယူမှုကသူနဲ့သူ့မိသားစုပေါ်အကျိုးသက်ရောက်မှုမရှိဘူးလို့ဝန်ကြီးဇာရစ်ကအလင်းအမြန်တုံ့ပြန်ပြောဆိုခဲ့ပါတယ
်။မြောက်ကိုရီးယားရဲ့နောက်ဆုံးကျင်းမစ်ဆိုင်းတုံစမ်းသပ်မှုဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ကြားကတိပြုထားတာတွေကိုချိုးဖောက်ရမယောက်ကြောင်းအမေရိကန်မြူတန်လုံချုံအချံပိပုဂ္ဂိုလ်ဂျွန်ဘော်ဒန်ကပြောလိုက်ပါတယ်။တချင်းပြပထိန်တဲ့မစ်ဆိုင်းတုံးတွေနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားသဘောတူထားတာတွေကိုအခုနောက်ဆုံးဆက်သက်မှုတွေကချိုးဖောက်ရမရောက်တဲ့အကြောင်း Fox သတင်းဌာနနဲ့မင်းမြန်ငံတွင်မနေ့ကပဲပြောလိုက်တာပါ ဒါမှလည်းလက်တွေ့ကြတဲ့တန်တမာရေးဆွေးနွေးမှုတွေနျူကလ িয়ার ကင်းရှင်ရေးအလုပ်ဖွဲ့ဆွေးနွေးမှုတွေဘယ်အချိန်စနိုင်မလဲဆိုတာကတော့မေးခွန်းထုတ်ဖို့လိုတဲ့အကြောင်းလည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကဇွန်လ30ရက်နေ့မှာတော့အစင်းသက်ရှိတဲ့အကြောင်းပြောဆိုထားတဲ့အတွက်အမေရိကန်ဘက်ကစောင့်ဆိုင်းနေတယ်လို့လည်းအမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ်ဘော်တန်ကပြောခဲ့တာပါ။နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတိုးနိုင်ဖြစ်နေချိန်မှာမြောက်ကိုရီးယားကမနေ့တုန်းကပဲတာလုပ်ဖြစ်မစိုင်းလုံးနဲ့ဆင်ပြစ်လုခဲ့တာပါ။ရှိပိုင်းစစ်ကဲမြို့ဖြစ်တဲ့ဝန်ဆန်ကနေပြေလွတ်လိုက်တဲ့မစ်ဆိုင်တုံးတွေဟာအကွာအဝေးကီလိုမီတာ150အမြင့်ကီလိုမီတာ30လောက်ထိရောက်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောပါတယ်ဒီမတိုင်ခင်ဒရင်တစ်ဖက်လောက်ကလည်းပက်ထင်းတန်မစ်ဆိုင်တုံးနဲ့ဆင်ပြစ်လွတ်ခဲ့ရမှာတော့အမေရိကန်ကနေစစ်လက်နက်ဝယ်ယူဖို့တောင်ကိုရီးယားကဆုံးဖြတ်ခဲ့တာနဲ့ပူးတွဲစီရေးလေ့ကျင့်မဲ့အစီအစဉ်တွေပေါ်တုံ့ပြန်တဲ့အနေနဲ့စမ်းသပ်ခဲ့တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကပြောဆိုထားပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုဟာအာဆီယံထိပ်သီးဆွေးနွေးတွေ့ဖို့ထိုင်းနိုင်ငံကိုရောက်နေပါတယ်မြောက်ကိုရီးယားကပက်ထင်းတပ်ဒုံးကျည်စမ်းသပ်ပြစ်လုပ်ပြီးနိုင်ပိုင်းအကြမှာအခုလိုရောက်သွားတာဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့သတင်းပတ်အတွင်းမှာသတင်းပတ်တစ်ပတ်အတွင်းမှာဒုတိယအကြိမ်မြောက်ဒုံးကျည်စမ်းသပ်ပြစ်လွတ်တာလည်းဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုကအမေရိကန်အာဆီယံဆွေးနွေးပွဲကိုဘန်ကောက်မြို့မှာအင်ရှင်အဖြစ်လက်ခံကျင်းပခဲ့ပြီးအင်ဒိုပစိဖိတ်ဒေသအတွင်းလုံခြုံရေးငြိမ်းချမ်းရေးနဲ့တာယာဝါပြောမှုတို့ကိုအစည်းအဝေးတက်လာတဲ့အာဆီယံဝန်ကြီးအတော်များများကလိုလားကြောင်းပြောပါတယ်။အမေရိကန်နဲ့အာဆီယံကြားဆယ်စုနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့တန်တပန်ဆက်ဆံရေးမှာတူးနဲ့တူအချုပ်အခြာအာဏာတည်ရှိမှုကိုလေးစားသမှုပြုတဲ့လမ်းညွှန်မှုအောက်မှာယက်တီလာခဲ့ကြသလိုတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးနဲ့ရေရှည်တည်တံ့နဲ့စီးပွားဖွံ့ဖြိုးတိုးတက်မှုရရှိရေးအတွက်အပြန်အလှန်တန်ဖိုးထံပြုထားကြောင်းဝန်ကြီးပွန်ပေယိုကအဖွဲ့မင်ကွန်းမှထပ်သွင်းပြောဆိုခဲ့ပါတယ်အရှိတောင်အာရှနိုင်ငံတွေအနေနဲ့ဘယ်နိုင်ငံဘက်ကယက်တီမလဲဆိုတာမေးခွန်းမထုတ်ခဲ့ဘူးကြောင်းဒေတာရင်းအပြန်နေကြတဲ့တရုတ်နဲ့အမေရိကန်တို့ကြားဘက်လိုက်ယက်တီရေးအခက်တွေ့နေကြတဲ့အာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကိုယဉ်ကျေးပြီးပြောကြားခဲ့ပါတယ်။ဒေတာတွင်းအမေရိကန်ရဲ့စီးပွားရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေနဲ့ဆိုင်တဲ့အစည်းအဝေးမှာလည်းဝန်ကြီးပွန်ပေယိုကအမှာစကားပြောကြားဖို့ရှိပါတယ
်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့စိုးရိမ်နေအကြောင်းနဲ့ရေရှည်ပြည်လည်းနဲ့ဝိုင်းဝန်းကြိုးပမ်းကြဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကရှစ်တော်ရှစ်နိုင်ငံများတင်အာဆီယံနဲ့ဆက်ဆက်စီးပွားရေးကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်
We are also concerned about the situation in Rakhine State. We're committed to working with Myanmar, with Bangladesh.
ဒီကိစ္စကချင်းနေပေါ်ဆိုရင်ကြောင်းပြဿနာအတွက်ရရှိအဖြစ်ရှာနိုင်မှုမြန်မာ၊ဘင်္ဂလားဒေ့ရှ်၊အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကျူးပန်းသွားဖို့ဆုံးဖြတ်ထားကြောင်းလည်းနိုင်ငံခြားရေးဝန်ကြီးမရီစပိန်ကပြောဆိုသွားတာပါအာဆီယံအစည်းအဝေးတွေအတွင်းမှာတော့ရခိုင်ပြည်နယ်ကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တိုင်းနယ်ချီရရင်ဂျာတွေနေရပြောင်းနေရေးတိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့ပါတယ်မြန်မာဆွေကတော့ရရင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေပြောင်းလဲလက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီတွေနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားတာပါအာဆီယံဆွေးနွေးပွဲတွေကိုတက်ရောက်နေတဲ့ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဟာလည်းတန်တမာနေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်မြေကိုယ်စားလှယ်အဖွဲ့မကြသေးရင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတာတွေနဲ့နောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားတာတွေရှိတဲ့အကြောင်းလဲမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ကတမကဆိုင်ရာအမေရိကန်တာမကြည့်ဖြစ်ခန့်အဖို့တမရဒေါ်နယ်ထရန့်ကအမည်စင်းတင်သွင်းထားသူကိုအထက်လူတော်ကအတည်ပြုပေးလိုက်ပါပြီ။ Republican Party အတွက်ကာလရှည်ကြာငွေကြေးလူဒန်းနေခဲ့တဲ့ Kentucky ပြည်နယ်က Kelly Craver လက်ရှိမှာကနေဒါဆိုင်ရာအမေရိကန်တာမကြည့်ဖြစ်တာဝန်ထမ်းဆောင်နေတာပါ။သူကို Republican အမတ်အားလုံးနဲ့ Democrat အမတ်၅ဦးတို့ကနေထောက်ခံမဲ56မဲ၊ကန့်ကွက်မဲ34မဲတို့နဲ့အတည်ပြုပေးလိုက်ကြတာပါ။တမရထရန့်ရဲ့ကုလသမဂ္ဂဆိုင်ရာတာအမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအနားယူသွားခဲ့တဲ့ Nikki Haley ရဲ့နေရာမှာကရက်ဖ်ကအစားထိုးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။သူမအနေနဲ့နိုင်ငံရေးအတွေ့အကြုံနဲတဲ့အတွက်ဆိုပြီးဒီမိုကရက်အများစုကကန့်ကွက်ခဲ့ကြပါတယ်။သူမရဲ့ပြောပြချက်တွေအရလက်ရှိတာဝန်ထမ်းဆောင်နေတဲ့ယာရုကနေရက်ပေါင်း300ပြက်ကွက်နေတာကိုတွေ့ရကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဒုတိယဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမပေါ့မန်နန်ဒက်စ်ကပြီးခဲ့တဲ့လအတွင်းပြုလုပ်ခဲ့တဲ့သူမကိုအတည်ပြုရေးကြားနာမှုအတွင်းမှာပြောကြားခဲ့ပါတယ်။ကရက်ဖ်ဟာအမေရိကန်ကကြောင်မီးသွေးထုတ်တဲ့ကုမ္ပဏီအကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Alliance Success Partners ကုမ္ပဏီအကြီးအကဲ Joe Craft ရဲ့ဇနီးဖြစ်တာကြောင့်သူမအနေနဲ့အကျိုးစီးပွားပြိပက္ခဖြစ်လာမှာကိုဒီမိုကရက်တွေဘက်ကစိုးရိမ်ကြောင်းပြောကြပါတယ်
ဟော်မုဇ်ရေလက်ချာကရေချောင်းသွားလာမှုတွေကိုနိုင်ငံတကာအစီအစဉ်နဲ့အကာအကွယ်ပေးသွားဖို့အမေရိကန်ရဲ့တိုက်တွန်းချက်ကိုဂျာမနီနိုင်ငံကပယ်ချလိုက်ပါတယ်။ကမ္ဘာရေနဲ့တင်ပို့မှုတွေရဲ့၅ဘုံတစ်ဘုံလောက်ကိုနိုင်ငံတကာကရေနဲ့တင်သင်းမိုးတွေနဲ့တည်ဆောင်ဖြတ်သန်းနေတဲ့ကျင်းမြောင်းတဲ့ရေလက်ချာကိုလုံခြုံအောင်နိုင်ငံတကာအစီအစဉ်နဲ့ကာကွယ်ဖို့ပြင်သစ်ဗြိတိန်တို့နဲ့အတူဂျာမနီနိုင်ငံလည်းပါဝင်ရေးအမေရိကန်ကတိုက်တွန်းထားတာပါ။ဂျာမန်နိုင်ငံခြားရေးဝန်ကြီးဟေကိုမက်စ်ကတော့ရေလက်ချားကဆက်သွယ်ရေးလမ်းကြောင်းတွေအားလုံးကိုလွတ်လွတ်လပ်လပ်သွားလာနိုင်အောင်ဖွင့်ထားဖို့တင်းမာမှုတွေလျှော့ချနိုင်အောင်ယုံကြည်မှုတည်ဆောက်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။စီးရေးတဲ့တန်တမာရေးနည်းလမ်းနဲ့သာဖြည့်ရှင်းရမှာဖြစ်ပြီးစစ်ရင်အားနဲ့သာဖြည့်ရှင်းနိုင်မယ်လို့ဘလို့လူမျိုးကအလေးနဲ့ယုံကြည်နေတယ်လဲဆိုတာတော့သူမသိဘူးလို့လည်းဂျာမန်နိုင်ငံခြားရေးဝန်ကြီးကမှတ်ချက်ပေးပြောဆိုလိုက်တာပါ။ရေလက်ချားဒေသမှာအဝေးထိန်ဒရုန်းယာဉ်တွေကိုပစ်ချခဲ့တယ်ဆိုပြီးအမေရိကန်နဲ့အီရန်တို့ကအပြန်အလှန်ပြောဆိုမှုတွေနဲ့တူမကြာသေးခင်သတင်းပတ်တွေအတွင်းအရှေ့လေဘန်ဒေသမှာတင်းမာမှုတွေလည်းကြီးထွားလာနေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဆီးရီးယားနိုင်ငံကိုရေနံတွေတရားမဝင်တင်ပို့ရလို့မတင်ကားတဲ့အီရန်ရေနံတွေတင်ပို့တဲ့စင်းကိုလည်းဗြိတိန်ကဂျီဘရော်လာတာဒေသနီးဖမ်းဆီးခဲ့တာပါ။အီရန်တော်လှန်ရေးပြည်ဆောင်တပ်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ရေလက်ချမ်းမှာဗြိတိန်လန်တင်ရေနံတွေတင်ပို့တဲ့စင်းကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။
အခရာဖွဲ့ကောင်းဆောင်အိုဆာမာ ဘင်လာဒင်ရဲ့တားဟာအမေရိကန်တွေကိုကြီးထောက်ပံ့ပေးနေတဲ့အကြမ်းဖက်နေနေတဲ့စစ်စင်ရေးအတွင်းတေဆုံသွားပဲရှိကြောင်းသတင်းတွေမှာဖော်ပြပါရယ်အသက်30ကျော်အရွယ်ဟမ်ဇာ ဘင်လာဒင်ဟာတေဆုံသွားပြီလို့အမျိုးမဖော်လို့တဲ့အစိုးရရရှိတွေကဗုဒ္ဓထင်မှာပြောကြောင်း MBC သတင်းဌာနကပထမဆုံးစတင်ကြေညာပါရယ်အဲဒီနောက်မှာတော့ New York Times ကတားဖြစ်သူဘင်လာဒင်ဟာလွန်ခဲ့တဲ့နှစ်ကအမေရိကန်တွေပါဝင်ခဲ့တဲ့စစ်စင်ရေးအတွင်းတေဆုံခဲ့တယ်လို့ဖော်ပြပါရယ်ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေကသူတေကြောင်းတိတိကျကျအတိပြုမပြုတ်ပေးနိုင်တယ်လို့အသေးစိတ်ပြောဆိုတာမျိုးလည်းမရှိပါဘူး။ဟမ်ဇာ ဘင်လာဒင်ကိုအသေးဒါမှမဟုတ်ဖမ်းဆီးဖို့သတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာတသန်းစုချီးမြှင့်မဲ့အကြောင်းအမေရိကန်ကကြေညာထားတာပါ။ 9/11 လို့ခေါ်တဲ့စက်တင်ဘာ2000ခုနှစ်စက်တင်ဘာ17ရက်နေ့ကနယူးယောက်ကမ္ဘာကုန်သွယ်ရေးအဆောက်အအုံတစ်ခုလေးနဲ့ဖောက်တိုက်ဖောက်ပြီးဖျက်ဆီးခြင်းတုန်းကဘင်လာဒင်ဟာတားဖာနှစ်ဦးအတူရှိနေခဲ့ကြတာပါ။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့စီဇန်တွေကိုကျွန်တော်တို့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနောက်ဆင်နိုင်လို့ကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေလည်းနောက်ဆုံးရသတင်းတွေကိုပြန်လည်နောက်ဆင်ဖတ်ရှုနိုင်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့လွတ်တော်မှာဒီနေ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွတ်တော်အမတ်တွေဆွေးနွေးခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွတ်တော်ပူးပေါင်းကော်မတီကတင်သွင်းတဲ့အစည်းအဝေးခန်းစားနဲ့ပတ်သက်လို့ဒီနေ့လွတ်တော်အတွင်းမှာအပြင်းထန်ဆွေးနွေးခဲ့ကြပြီးတော့အတိုက်ခံပါတီတွေဘက်ကတော့ဒီပူးပေါင်းကော်မတီလှုပ်ဆောင်မှုဟာဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေနဲ့မညီဘူးဆိုပြီးတော့ကန့်ကွက်ခဲ့ကြပါတယ်။တိုင်းသားတချို့ကတော့ဒါဟာအနာရပါတီနဲ့တက်မတော်ကြားကနိုင်ငံရေးကစားကွက်လို့ယူဆပုံရပါတယ်။ဒီနေ့လွတ်တော်ဆွေးနွေးချက်တွေနဲ့ပတ်သက်လို့တော့မမေခါကစူးစီးတင်ပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးမှာစစ်တပ်ရဲ့ခန်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပအဝင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေထွက်ပေါ်လာပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးအထူးသဖြင့်ဒီပူးပေါင်းကော်မတီရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးထောက်ခံမှုတွေရောကန့်ကွက်မှုတွေပါရှိနေတာပါ။တိုင်းရင်းသားတွေဘက်ကတော့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်ခံစားခွင့်တွေအတွက်အာဏာရ NLD ပါတီဘက်ကကိုတက်မတော်ဘက်ကပါစဉ်းစားပေးဖို့လိုအပ်တယ်လို့ထောက်ပြကြတာတွေရှိပါတယ်။ပူးတွဲအစီရင်ခံစားအဆိုပြုချက်တွေအပေါ်မှာဆိုရင်လေတိုင်းရင်းသားပါတီရဲ့ပြင်ဆင်ရေးအဆိုပြုချက်ကပိုများပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးကစားကွက်လားဆိုပြီးတိုင်းရင်းသားတွေဘက်ကတန်တရားရှိနေတာတွေလည်းတွေ့ရပါတယ်။ရခိုင်မျိုးသားပါတီကဥဖေတန်းကတော့စစ်မနေဖက်ဒရယ်စနစ်ကိုတွားနိုင်ဖို့လိုအပ်နေပြီလို့ထောက်ပြလာခဲ့တယ်လို့နိုင်ငံရေးကစားကော့တွေထပ်မကစားကြဖို့လက်ရှိအာဏာရပါတီကိုရောတက်မတော်ကိုပါတောင်းဆိုသွားခဲ့ပါတယ်
။သွင်းချောင်းစီးတဲ့စစ်ပွဲတွေကိုရပ်ပြီးငင်းချမ်းတဲ့ပြည်တော်စုကြီးကိုတိဆောက်ရှင်နေဆိုရင်ပြည်내များကိုမဖြစ်စလောက်လုတ်ပိုင်ခွင့်တွေပေးထားပြီးတော့လက်ရှိဖွဲ့စည်းပုံအုပ်ချုပ်ပုံနဲ့ဆက်သွားလို့မရပါဘူး။ဖက်ဒရယ်တွေကိုရဲရဲဝံ့ဝံ့ဖွင့်ပေးဖို့လိုပါတယ်။ကျွန်တော်အခုမြင်တွေ့ရတာကလွှတ်တော်ထဲမှာဆွေးနွေးမှုတွေတော့မဆက်ရသေးဘူး။အပြင်မှာအစိမ်းရောင်အနီရောင်အုပ်စုတွေကလမ်းပေါ်မှာပွဲဆူနေကြပါပြီ။ပြည်သူသဘောထားဆိုတာနဲ့ပါတီအဖွဲ့အစည်းတွေရဲ့မဲဆွယ်မှုပုံရိပ်တွေနဲ့ပို့ပြီးတော့တူနေပါလေ။လွှတ်တော်ကိုနိုင်ငံရေးစင်မြင့်မဲဆွယ်စင်မြင့်အဖြစ်အသုံးမချမိကြဖို့အားလုံးကိုတပိပေးတိုက်တွန်းနေကိုလျှောက်ရပါတယ်ခင်ဗျာ
။အဖွဲ့ဝင်45ဦးပါဝင်တဲ့ပြင်ဆင်ရေးပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်ဆိုတဲ့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်တော်စုလွှတ်တော်ကို ပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကအစီရင်ခံစာတင်သွင်းခဲ့တာပါ။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ပူပေါင်းကော်မတီဖွဲ့စည်းဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့ခံယူထားကြောင်းနဲ့တမရော်သားလွှတ်တော်ကိုယ်စားလှယ်တွေလိုပဲလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာတဲ့အနေနဲ့သာပူပေါင်းကော်မတီမှာပါဝင်ခဲ့တာဖြစ်ကြောင်းသဘောထားမှတ်ချက်ပေးထားပါရယ်။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတောင်းအေးကတော့ပြင်ဆင်ရေးပူပေါင်းကော်မတီလှုပ်ဆောင်မှုတွေဟာဖွဲ့စည်းပုံပါပေါ်ပြပြဋ္ဌာန်းချက်တွေနဲ့ကိုက်ညီမှုမရှိသလိုဒုတော်ဝင်အရေး၃ပါးကိုလိုက်နာဖို့သတိပေးပြောဆိုသွားခဲ့ပါရယ်
။ခွင့်ပြုမယ်ဆိုရင်ဒီအစဉ်ခံစားမှာပါတဲ့3965ချက်ကိုကြောင်းကျိုးဖော်ပြခြင်းနဲ့တကွတန်နိုင်နိုင်ငံကပြည်သူတွေကိုချပြပေးဖို့တောင်းဆိုပါရယ်။ဥပဒေနဲ့မညီတဲ့ပူပေါင်းကော်မတီရဲ့အစဉ်ခံစားကိုပယ်ဖျက်ပေးပါရန်ပြင်ဆင်လိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တရက်ရက်ကိုတို့တောင်းဝန်ရေသူမှဥထိတ်ထားလျက်ဥပဒေနဲ့အညီကျွန်တော်တို့တွေအားလုံးဝိုင်းဝန်းပြင်ဆင်နိုင်ရေးညှိနှိုင်းဆောင်ရွက်ပေးကြပါလို့လေးစားစွာတိုက်တွန်းနေကုန်ချော့ပါရခင်ဗျာ
လွှတ်တော်တွင်မှဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအခြေအတင်ဆွေးနွေးနေချိန်မှာပဲလွှတ်တော်ပြင်ပမှာတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြတ်ကျဲကြောင်း90ရွေးကောက်ပွဲအနိုင်ရအမတ်အချို့ဥဆောင်တဲ့ညီညွတ်သောမျိုးသားဒီမိုကရေစီအဖွဲ့ကတရားလွှတ်တော်ချုပ်ကိုစာကျွန်လွှာတင်ခဲ့တဲ့အပေါ်တရားလွှတ်တော်ချုပ်ကလည်းဒါကိုကြားနာစစ်ဆေးဖို့လက်ခံထားပါတယ်ဒီလိုတင်ပြတာနဲ့ပတ်သက်လို့ညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ကဦးဒေးဗစ်လာမြင်ကဒ
ီခေတ်ကြီးကိုချိန်တော်ဒီကကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံတွေဘယ်လိုမှဟာလားဟိုမရှိဘူးဆိုတဲ့ဥပဒေပြကျွန်တော်တို့ဒီနိုင်ငံရဲ့တိုးတက်ခွင့်ပြုမှုမှုကိုအဲ့ဒါညီငယ်နဲ့ပတ်သက်တဲ့ကိစ္စဆက်ကြရမယ်တက်တူအဟာဒါနောက်ချက်ဖြစ်ပြီးအဒီလိုဥပဒေကကျွန်တော်မလွဲမသွေပြင်ပြမယ်ပြစ်ဆက်ရတယ်ကျင်းလို့မရရင်လည်းကျွန်တော်အပြစ်ကြီးရမှာပဲဒါကိုကျင်းလို့မရပြင်နေပြင်တဲ့ကိစ္စမှာအပြစ်ကြီးဆုံးတဲ့ကိစ္စရောကျွန်တော်ဖိနေတဲ့လိုက်ပြောနေတာဟာကျွန်တော်နိုင်ငံရဲ့တိုးတက်ခွင့်ပြုမှုနိုင်ငံရဲ့ကျွန်တော်တို့အရေးကိုသွားဖို့တက်ကိုဟာလားကျွန်တော်အဟာဒါလိုရလို့ပြည်
တွတ်တော်ရင်းမှာတော့တင်တင်ထားတဲ့ပူတွဲကော်မတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်အစီရင်ခံစာပေါ်လွှတ်တော်ရင်းအကျိတ်အနယ်ဆွေးနွေးမှုတွေရှိနေတာကြောင့်နောက်ဆုံးမှာမဲခွဲဆုံးဖြတ်မဲ့အလားအလာရှိနေတယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကယူဆထားကြပါတယ်အဆိုပြုချက်တွေကိုမဲခွဲလက်ခံတာမဟုတ်ဘဲအစီရင်ခံစာတစ်ခုလုံးကိုပြန်လည်သုံးသပ်ဖို့လက်ခံတဲ့သဘောလို့ပြောပါတယ်ဒါပေမဲ့လည်းဒီအစီရင်ခံစာကိုဘလို့အကောင့်ထည့်ဖို့မလဲဖွဲ့စည်းပုံပြင်ဆင်ရေးဒီအဆိုပြုချက်တွေကိုဘလို့စူးစီးပြီးဘလို့မူကြမ်းဆွဲမလဲဆိုတဲ့အသေးစိတ်တွေအပေါ်မှာဘာမှရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
ဖြစ်ရတဲ့နောက်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံနဲ့နိုင်ငံရေးနဲ့ဆိုင်တဲ့သတင်းကိုမခြားခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတပုတ်ကိုအလဲပေးခြင်းပါတယ်။ကုလသမဂ္ဂဝန်ထမ်းနေနဲ့တကွာထိုင်းမြန်မာအစိုးရတာဝန်ရှိသူတွေပါဝင်တဲ့အဖွဲ့တွေဟာဇူလိုင်လ31ရက်နေ့ကထိုင်းမြန်မာနယ်စပ်အခြေစိုက်ထားတဲ့အဖွဲ့အစည်းတွေရှိရာကိုလာရောက်လေ့လာခဲ့ကြသလိုမိဘမဲ့ဂေယာတွေကိုလည်းတွားရောက်ကြည့်ရှုခဲ့တာမှာ Social Action for Women စောအဖွဲ့ကိုလည်းလာရောက်လေ့လာသွားကြပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေစိုက်ပြည်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ခြားခိုင်းဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေလူပုံကုမှုတားဆီးနေနေရေးအဖွဲ့များမြန်မာဘက်ကပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေ UNICEF မြန်မာကတာဝန်ရှိသူတွေဟာဇူလိုင်လ31ရက်နေ့ကထိုင်းမြန်မာနယ်စပ်မှာအခြေစိုက်ထားတဲ့အဖွဲ့အစည်းတွေကိုလာရောက်လေ့လာခဲ့တာပါဒီလေ့လာမှုတွေအတွင်းမြန်မာနိုင်ငံသားမိဘတွေဆွန့်ပစ်သွားတဲ့မိဘမဲ့ကလေးကရာကိုလည်းလာရောက်ကြည့်ရှုခဲ့ပြီးကလေးတွေရဲ့အခြေအနေတွေကိုလာရောက်မေးမြန်းခဲ့ပါတယ်ထိုင်းမြန်မာနှစ်ဖက်လုံးကအစိုးရကိုယ်စားလှယ်တွေလာရောက်ကြည့်ရှုခဲ့တဲ့အပေါ်ကလေးနဲ့အမျိုးသမီးကူညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဘုတ်မှန်ပါဖြစ်တဲ့မစ်ဖုန်ထောင်းကအခုလိုပြောပြပါဗျာ
။ဒီလိုအဲ့လိုလေးလံအစဉ်ကနှစ်ဖက်စလုံးပုံပြီးကောင်းတော့ပါနော်။အမဟုတ်လည်းနှစ်ဖက်စလုံးထိုင်းလည်းဘလို့ကူညီရမယ်ပမာလည်းဘလို့လေးကူညီကြရမှာပေါ့နော်။
ကလေးနဲ့အမျိုးသမီးကူညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလူ့ခွင့်ရေးရှင်နေမစ္စတာစူရဖုန်ကတော့ထိုင်းနယ်စပ်မှာဒုက္ခရောက်နေတဲ့ကလေးတွေကိုကူညီခဲ့တာဟာလူသားချင်းစာနာတဲ့စိတ်နဲ့ကူညီခဲ့တာဖြစ်ပြီးထိုင်းနဲ့မြန်မာဘယ်အစိုးရကမှတာဝန်ယူခိုင်းနေတာမဟုတ်ကြောင်းတစ်ဖက်အစိုးရတွေအနေနဲ့ရှေ့ဆက်ပြီးဒုက္ခရောက်တဲ့ကလေးတွေကိုပုံမကောင်းမွန်တဲ့အစီအစဉ်တွေနဲ့ကြီးရှုမှုတွေလုပ်နိုင်ဖို့အတွက်မျှော်လင့်ကြောင်းပြောဆိုသွားခဲ့ပါတယ်။မလို့စင်မှာတော့မြန်မာဘက်ကကိုယ်စားလှယ်တွေအနေနဲ့လေးလာမှုလုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတချို့ကလေးတွေနေရပြန်နိုင်ဖို့မိသားစုတွေနဲ့တွေ့ဆုံနိုင်ဖို့တွေကတော့ကူညီမှုတွေလုပ်နိုင်အောင်ကြိုးစားသွားမယ်ဆိုပြီးပြောဆိုသွားပါတယ်မြန်မာဘက်ကကိုယ်စားလှယ်တွေပြောကြားချက်နဲ့ပတ်သက်လို့မစ်ဖုန်ထောင်းကတော့အခုလိုပြောပြပါတယ
်အဲ့လိုပါခလေးလေးတောက်ချီဟာမန်းကိုကျွန်တော်ချင်းနေတယ်ဘယ်တော့မျိုးပြောလာ မမပြီးမှပြန်ချင်းလာအဲ့လိုပေါ့နော်ခလေးကိုမေးမေးခေါ်ကြတော့ပေါ့
နိုင်ငံအစိုးရလူသားအရင်းမြစ်ဌာနတွေပူးပေါင်းပြီးနေဆက်မှာဒုက္ခရောက်နေသူတွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာလေ့လာတဲ့ခရီးစဉ်ဖြစ်ပြီးမြန်မာဘက်ကကိုယ်စားလှယ်တွေဟာမဲဆောက်ဆေးရုံကြီးနဲ့မဲဆောက်လွေမှုကြီးကြပ်ရေးဌာနတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။အခုဆိုရင်ထိုင်းမြန်မာနေဆက်မှာရှေ့ပြောင်းလူသမားတွေနဲ့ဒုက္ခသည်တွေကိုကျန်းမာရေးရဆောက်ရှောက်မှုပေးနေတဲ့နေတော်ဆေးကန်းဟာအနှစ်30ကျော်ပြီဖြစ်တယ်လို့မိဘမဲ့ကလေးတွေအတွက်ခရီးဖွင့်ထားတဲ့သောအဖွဲ့ကြီးဟာလည်းကလေးနဲ့အမျိုးသမီးတွေကိုအကူအညီပေးခဲ့တာဟာအနှစ်20ခန့်ကြာပြီဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမသတင်းပေးပို့ခဲ့တာပါ။အခုတော့လာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုအတိပေးကြပါရခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစဗကန်ဒေတာကိုကမ္ဘာရင်ကျင်းမှုအမွေအနှစ်စည်းရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်တန်တွေ၆ခန့်တန်တွေကြဲကြဲလောင်လောင်ကြားကြရပါတယ်မြန်မာနိုင်ငံမှာပြန်လည်တင့်မြက်ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းအကြားတဟဇာတဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲသဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။တော်ရစနေနေ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာဖော်ဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေ့ခြားသောရင်းနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ9:00နာရီတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။အခုတခါတော့ American နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ဗိုလ်ထူးနေညာကလှုပ်တဲ့ Democratic Party သမ္မတကိုယ်စားလှယ်လောင်းနေကြစကားစစ်ထိုးဘက်မှာဒုတိယသမ္မတဟောင်း Joe Biden ဟာတခြားပြိုင်ဘက်9ယောက်ကမကြာခဏဝေဖန်ထိုးနှက်တာကိုအခံရဆုံးဖြစ်ခဲ့ပါတယ်။ဒါပေမဲ့ Mr. Biden ကလည်းသူ့ဘက်မှာဝေဖန်ချက်တွေကိုချက်ချင်းတုံ့ပြန်ခဲ့သလိုနောက်နေ့ရွေးကောက်ပွဲမှာသမ္မတ Donald Trump ကိုအနိုင်ယူဖို့သူသားလင်းအကောင်းဆုံးအနေထားမှာရှိသူဖြစ်တယ်ဆိုတာအခိုင်အမာပြောကြားလိုက်ပါတယ်ဒီမိုကရက်တစ်စကားစစ်ထိုးပွဲဒုတိယညအကြောင်းကိုတော့ဂျင်မလုံးကသတင်းပေးပို့ထားပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒက်ထရိုက်မြို့မှာလှုပ်တဲ့စကားစစ်ထိုးပွဲဟာဘိုးဘီတက်ဝင်လှူရှားခဲ့ပြီးတော့လက်ရှိတစ်ပြေးနေတဲ့ဂျိုးဘိုက်တန်ကိုသူ့ရဲ့ပြိုင်ဘက်တွေကဂျမိုင်းရေးဆောင်ရှောင်းမှုဥရရာတီပြောင်းလဲမှုနဲ့ရာဇဝတ်တရားစီရင်ရေးပိုင်းတွေမှာဝေဖန်ထိုးနှက်ကြပါတယ်ဒါပေမဲ့ဘိုက်တန်ကလည်းသူတို့ကြားမတူညီတဲ့ဂျမိုင်းရေးဆောင်ရှောင်းမှုစီစဉ်တွေပေါ်ကယ်လီဖိုးနီးယားတက်လွတ်တော်မှကမလာဟဲရစ်အပါအဝင်ဝေဖန်သူတွေကိုပြန်ပြီးတုံ့ပြန်ပါတယ
် And to be very blunt and to be very straightforward you can't
ဦးမွေးလင်းလင်းနဲ့ဒဲလိုပြောရမယ်ဆိုရင်တော့သမ္မတထရန့်ကိုသူ့အစီအစဉ်နဲ့ပတ်သက်လို့ဟိုလိုလိုဒီလိုလိုပြောပြီးအနိုင်ယူလို့မရနိုင်ပါဘူ
း So I think that you should really think about what you're saying but be reflective
ကိုဘာပြောတယ်ဆိုတာသေချာစဉ်းစားသင့်တယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့သေချာသုံးသပ်ပြီးနားလည်ဖို့ကအမေရိကန်လူထုဟာစံမာရေးဆောက်ရှောက်မှုလိုချင်ကြပြီးတော့အဲ့ဒါကိုရဖို့ကုန်ကြစရိတ်ကအတားအဆီးဖြစ်တာမျိုးမလိုချင်ကြပါဘူး
လူဝင်မှုကြီးကြပ်ရေးပိုင်းနဲ့ပတ်သက်လို့လဲအိုဘားမားအစိုးရဝန်ကြီးဟောင်းဟူလီယန်ကက်စထရိုနဲ့ဘိုင်ဒန်တို့အခြေတင်ပြောကြပါတယ်ကက်စထရိုကမြစက်ကဝင်လာတဲ့ရွှေပြောင်းသူတွေကိုအရေးယူတာမျိုးမလုပ်စေချင်ပါဘူးမစ္စတာဘိုင်ဒန်ကအဲ့ဒါကိုလက်မခံပါဘူ
း If you cross the border illegally you should be able to be sent back
မြစက်ကနေတရားမဝင်လာတဲ့ဆိုရင်ခင်ဗျားကိုပြန်ပို့ရမှာပါပဲအဲ့ဒါကယာဆွေးမှုပါ
First of all, Mr. Vice President, it looks like one of us has learned the lesson.
ဒုသမရခင်ဗျာပထမဆုံးပြောချင်တာကကျွန်တော်တို့တဲကတဦးဟာအတိတ်ကိုသင်ခန်းစာယူခဲ့ပြီးတဦးကတော့သင်ခန်းစာမယူသေးပါဘူ
းလူငန်းဝင်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးနှစ်တော်ကြာတော့ကဘိုင်ဒန်ပြောခဲ့ဘူးတော့ကိုနယူးယောက်အထက်လွှတ်တော်မှ Kirsten Gillibrand ကအဝေးပန်းပါတယ
် Most women have to work to provide for their kids. Many women want to be working to provide
for their kids. အမျိုးသမီးများစုဟာသူတို့ကလေးတွေအတွက်အလုပ်လုပ်ရပါမယ်အမျိုးသမီးအများပြားဟာသူတို့လူမှုအဝင်းအဝိုင်းကိုအထောက်ကူဖြစ်စေဖို့အလုပ်လုပ်ချင်ကြပါတယ်။အဲ့ဒါကိုအခုမယုံတာလား။ဓမ္မမဟုတ်အရင်တုန်းကပြောခဲ့တာဘာကိုဆိုလိုတာပါလဲ
။ I was deeply involved in making sure the equal pay amendments. I was deeply involved in all these things.
သူညီလာသာဆိုင်ရာပြင်ဆင်ဖြစ်ဆက်ချက်တွေမှာကျွန်တော်ထဲထဲဝင်ပါဝင်ခဲ့ပါတယ်။အဲ့ဒါတွေအားလုံးနဲ့ပတ်သက်လို့ထဲထဲဝင်ပါဝင်ခဲ့တာပါ။ college ကြောင်းတွေမှာမြို့သမီးတွေပေါ်ပို့ပြီးတော့လေးသားသားပြုမှုကို is on us ဆိုပြီးချက်ကိုကျွန်တော်တင်ခဲ့ပါတယ်။ Sir Gus တက္ကသိုလ်ကိုကျွန်တော်နဲ့အတူခင်ဗျာပါလာခဲ့ပြီးတော့မြို့သမီးတွေကိုဒန်းတူညီမျှပြုမှုဆက်ဆံမှုနဲ့ပတ်သက်ပြီးတော့ဆရာထက်သန်တာတိတ်ကိုကောင်းတယ်လို့ပြောခဲ့ပါတယ်။ခင်ဗျာအခုသမ္မတရွေးကောက်ပွဲဝင်ချိန်ကျမှဘာဖြစ်သွားလဲဆိုတော့ကျွန်တော်နားမလည်ပါဘူး။
ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေတယောက်နဲ့တယောက်တိုက်ခိုက်တာမရှိတဲ့အချိန်တွေမှာတော့သမ္မတထရန့်ကိုအပြင်းထန်ဝေဖန်ကြပါတယ်။ဒီတက်မှာကော်လိုရာဒိုအထက်လွှတ်တော်အမတ်မိုက်ကယ်ဘန်နက်လည်းအပါအဝင်ပါ
။ We've been consumed by a president who frankly doesn't give a damn.
ခင်ဗျာကလေးတို့ပဲဖြစ်ဖြစ်ကျွန်တော်ကလေးတို့ပဲဖြစ်ဖြစ်လောကဂယုမဆိုင်တဲ့သမ္မတကြောင့်ကျွန်တော်တို့အချိန်တွေကုန်လာပါတယ်။သမ္မတခင်ဗျာကလေးတွေကစာသင်ခန်းထဲမှာပဲရှိရပါမယ်။လောင်ရင်ထဲမှာထည့်ထားမှာမဟုတ်ပါဘူး။
လူမျိုးရေးနဲ့မတူကွဲပြားမှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်တိတ်မကြခင်ကပြောခဲ့တာတွေအပေါ်မစ္စတာဘိုင်ဒန်ကလည်းဝေဖန်ပါတယ်
။ So Mr. President, let's get something straight. We love it.
သမ္မတခင်ဗျာတဲ့တဲ့ပြောကြအောင်ပါ။ဒါကိုကျွန်တော်တို့ကြိုက်ပါတယ်။ခြံထားမှာမဟုတ်ပါဘူး။ကျွန်တော်ဆက်ရှိနေမှာဖြစ်ပြီးခင်ဗျားလက်ထဲထည့်ထားမှာမဟုတ်ဘူးဆိုတာသိကြပါတယ
်။လာမယ့်စက်တင်ဘာလမှာဒီမိုကရက်တွေနောက်တစ်ကြိမ်စကားဆက်ထိုးကြအောင်မှာဖြစ်ပြီးအဲ့ဒီခါကြရင်တော့ပိုးပြီးတင်းကျပ်တဲ့သမ္မတချက်တွေရှိလာမှာမို့စကားဆက်ထိုးပွဲပါခွင့်ရသူပိုနှဲသွားနိုင်ခြင်းရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ပြည်မြန်မာပိုင်းကနေခြားတော်ရင်းနဲ့ညနေခင်းအစီအစဉ်တွေကို line လို့ပြီးတော့19:25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ် PP ချင်းမှာပဲVOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ 9:00 ကနေ 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဂူရောချန်နေသေးတဲ့အချိန်အတွက်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲချင်ညာပေးမှာဖြစ်ပါတယ
်။ Nathan American သမ္မတရွေးကောက်ပွဲမှာသမ္မတ Donald Trump နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ Democratic Party ကိုယ်စားလှယ်တဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်း Joe Biden ဟာပါတီရင်းကပြန်ဖက်ကိုယ်စားလှယ်နဲ့မင်းညားကစကားစစ်ထိုးဝဲမှာပြန်လည်ထိုးနှက်ခဲ့ကြပါတယ်။တိုင်းပြည်ရဲ့အသက်ဝိညာဉ်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့ကြောင့် Michigan ပြည်နယ် Detroit မြို့က Democratic ကိုယ်စားလှယ်လောင်းနေတဲ့ဒုတိယနေ့စကားစစ်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောဆိုခဲ့တာပါ။ဤနိုင်ငံခြားရေးဝန်ကြီးပေါ်အမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်တဲ့ကိစ္စကလေးဆန်တဲ့လောက်ရဖြစ်တဲ့အကြောင်းအီရန်သမ္မတဟာဆန်ရူဟာနီကဒီနေ့ပဲပြောလိုက်ပါတယ်။ကျွတင်ကန့်သတ်ချက်တွေမထားဘဲအမေရိကန်ကအီရန်နဲ့ဆွေးနွေးလိုတယ်လို့ပြောနေပေမဲ့နိုင်ငံခြားရေးဝန်ကြီးကိုတန်ခတ်အရေးယူလိုက်တာဖြစ်တဲ့အကြောင်းရုပ်မြင်သံကြားကပြောတဲ့မင်းကွန်းထဲမှာအီရန်သမ္မတကထည့်သွင်းပြောဆိုသွားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကအာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ထိုင်းနိုင်ငံမှာရောက်နေပါတယ်။မြောက်ကိုရီးယားကပက်ထင်းတက်တုံးစမ်းသပ်ပြလုပ်ပြီးနိုင်ပိုင်းချံမှာပဲအာဆီယံဆွေးနွေးပွဲတွေကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အချက်တင်းနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းနဲ့ရရှိပြည်နယ်နဲ့ဝိုင်းဝန်းကြိုးပမ်းသွားကြဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကအရှိတောင်အရှက်နိုင်ငံများအသင်းအာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်စိုးရိမ်ကြောင်းပြဿနာတွေအတွက်ရရှိပြည်ရှာနိုင်မှုမြန်မာ၊ဘင်္ဂလားဒေ့ရှ်၊အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကြိုးပမ်းသွားဖို့ဆုံးဖြတ်ထားတဲ့အကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်စ်ဘိန်းကပြောဆိုခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီယိုဖြစ်ပါတယ် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိ 9mm 16.19 နဲ့ 25° ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
။